မုံရမြို့အခြေဆိုင် 11 ဂျာနယ်သတင်းဟောက်ကိုဆိုမော်ထွန်အသက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကားတို့နှစ်ယောက်ကိုခေါ်ယူစစ်ဆေးနေတဲ့အကြောင်းမုံရမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။တချိန်ထဲမှာပဲမြန်မာစာနယ်ဇင်းတမကကလည်းသတင်းလွတ်လပ်စွာရယူနိုင်ရင်မှအသက်အန္တရာယ်ထိပါတဲ့အခြေအနေထိနှစ်နာမှုတွေရှိနေတာကြောင့်ကိုဆိုမော်ထွန်တေဆုံးမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးဖော်ထုတ်ပေးဖို့တိုက်တွန်းလိုက်ပါရယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကတင်ပြထားပါရယ်ရှင်။
11ဂျန်နယ်တရင်တော့ကိုဆူမိုးထွန်းအသက်ခံရတဲ့ပတ်သက်ပြီးမုံရွာမျိုးကမတင်းကားပွဲရ KTV ဆိုင်မန်နေဂျာနှစ်ယောက်ကိုစတင်စစ်ဆေးနေပြီလို့ရဲတပ်ဖွဲ့က VOA ကိုပြောပါတယ်။ဒီဇင်ဘာ19ရက်ကယမန်ယူပြီးပထမဆုံးမတင်းကားပွဲရရှိတဲ့လူတွေကိုအမှုမှန်ပေါ်ပေါက်ဖို့စတင်စစ်ဆေးနေရဖြစ်တယ်လို့မုံရွာမျိုးနယ်ရဲစခန်းကဒုတိယရဲမှူးသိန်းဆွေမြစ်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကမတင်ကားတဲ့ဒီကံနှစ်ယောက်ကျွန်တော်ယမန်ယူပြီးစစ်နေပါတယ်ဗျ။မနေ့ကစပြီးတော့ယမန်ယူထားပါတယ်ဗျာ။ကျွန်တော် KTV ဆိုင်တခုတော့ပါပဲဗျ။မတင်ကားရဲ့ဆိုတာခုမှနှစ်ယောက်ပဲလာလို့တယ်ကျွန်တော်ဟိုယမန်ယူဖြစ်တာပါဗျ။အခုရှင်ကြီးကတော့ကောင်းတယ်လို့ပဲပြောမှာပါဗျ။ဟောတေခံရောက်တေခံဟိုဘာဖြစ်ဖို့အမှန်ပေါ့ဗျ။
ကိုဆူမိုးထွန်းတေဆုံမှုနဲ့ပတ်သက်ပြီးမင်းညနေပိုင်းကရန်ကုန်မြို့အခမ်းအမရှိမှာသတင်းမီဒီယာများကစုတောင်းဝယ်ပြုလုပ်ခဲ့ကြပါသေးတယ်။ဒါ့အပြင်ကိုဆူမိုးထွန်းတေဆုံမှုဟာလွတ်လပ်စွာသတင်းရေးသားခွင့်ကိုထိခိုက်နိုင်တယ်ဆိုတဲ့ဝေဖန်မှုများလည်းရှိနေတယ်လို့တရားခဏ်ကိုအမြန်ဆုံးဖော်ထုတ်နိုင်မှာကသတင်းလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်နိုင်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစော်တက်ထွေးကအခုလိုသုံးသပ်ပါတယ်
။ဟိုကျွန်တော်တို့ဒီတိုင်းပြည်မှာကကျွန်တော်တို့ဒီစာပေလွတ်လပ်ခွင့်ဒီပတ်သက်ပြီးတော့ရရှိတာပြီးခဲ့တဲ့2012ခုနှစ်လောက်ကစပြီးတော့ရတယ်။အခုတော့မီဒီယာဥတွေရပေးထားတဲ့ကျွန်တော်တို့ဒီလွတ်လပ်စွာရေးသားခွင့်ရတယ်။အဲ့လိုဒီရေးသားခွင့်ရတဲ့အပေါ်မှာကျွန်တော်တို့အချိုးစည်းဝါးရှိတဲ့လူတွေကနေပြီးတော့မင်းရေးသားတဲ့သူတွေအပေါ်မှာကျွန်တော်မျိုးစုံသောဟန်တာနှောက်ရှက်တာတွေရှိတယ်။အဲ့လိုမျိုးစုံဟန်တာနှောက်ရှက်မှုတွေလည်းပါအခုလိုရေကိုစုံမတော့အပ္ပန်နေကျွန်တော်တို့ဟိုတေဆုံးနဲ့ဒီလောက်တာတော့ပထမဆုံးချင်းတွေ့ဆုံရတော့ဗောနော်အရင်တော့တင်းတော့တည်းဖြစ်နိုင်ရတေဆုံးမှရှိမှာဆင့်မိပြင်ပါလားရှိပြရိုးရိုးဒီလိုမျိုးညပြမှာလူတွေဒီအကြမ်းလာနေတဲ့နေရာမှာတည်ရပထမဆုံးချင်းပတ်တန်းဝင်သွားခဲ့ပြီအဲ့တော့ဒီလိုမျိုးတွေတက်တိုက်ဖြစ်ရင်တော့လွတ်တာကတင်းရေးတောင်းတဲ့ပတ်သက်ပြီးတော့ထိခိုက်မှုတွေရှိလာနိုင်တယ်အဲ့တော့ဒီပုံမှာတာဝန်ရှိတဲ့သူတွေနေနေတော့ဒီဖြစ်စဉ်ကိုပမာဏအဲစုံနှမ်းပြီးတော့အပြန်ဆုံးဖော်ထုတ်ရည်ရွယ်တော့ကျွန်တော်တို့နေနေဒီပုံမှာကျွန်တော်လည်းပြောဆက်လက်ပြီးတော့ကျွန်တော်တို့ကာကွယ်စောင့်ရှောက်လို့ရတယ်ဒီပေါ်ထုံးနိုင်ဖို့ကျွန်တော်တို့ရဲ့ရင်းလွတ်လပ်ခွင့်အထူးပါနောက်ရှေ့မှုတွေရှိနေပြီဆိုတော့အဲပြတ်လို့ဖြစ်သွားနိုင်တယ်ဒါကြောင့်ဒါအောင်အများဆုံးပေါ်ထုံးတင်တယ်လို့ပြောချင်ပါတယ်
ကိုဆူမိုတွန်တေဆုံးနဲ့ပတ်သက်ပြီးနနင်္ဂါဆန်လင်းချင်းတမားများကာကွယ်စောင့်ရှောက်ရေးဖွဲ့ CPG ကတေချာစုံစမ်းဖော်ထုတ်ပေးဖို့ဒီဇင်ဘာ13ရက်နေ့ကကြေညာချက်ဆောင်ထုတ်ပြန်ခဲ့ပါသေးတယ်။မင်းညနေပိုင်းကကိုဆူမိုတွန်မိသားစုနေကိုစကိုင်းတိုင်းဝင်းရုပ်ဒေါက်တာမြင့်နိုင်တွားရောက်ပြီးအမှုမှန်ပေါ်ပေါက်အောင်ဆွမ်းကုန်ဆောင်ရွက်မယ်လို့ကတိပေးစကားပြောဆိုသွားပါသေးတယ်။လက်ရှိချိန်မှာမုံရွာရဲစခန်းကရာဇသက်ကြီးပုံမှန်3နှစ်ပြည့်အမှုဖွင့်ဆောင်ထားပြီးအထူးဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေပါတယ်။